ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာတနင်္ဂနွေနေ့က139ဦးထပ်မံသေဆုံးပြီးဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူဟာ1600ကျော်အထိရှိသွားပြီဖြစ်ပါတယ်။ဟူပေပြည်နယ်မှာပဲနောက်ထပ်ကူးစက်ခံရသူအသစ်1843ဦးထပ်မံတွေ့ရှိရကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ရဲ့မကြာခင်ကထုတ်ပြန်တဲ့နေ့စဉ်ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါကြောင့်တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူကစုစုပေါင်း68,000ကျော်အထိရှိနေပါတယ်။စနေနေ့ကတော့ပြင်သစ်နိုင်ငံကိုအလဲအပတ်ရောက်နေတဲ့အသက်80အရွယ်တရုတ်အမျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးခဲ့ရပြီးဥရောပတိုက်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်ခံထားရသူတဦးပထမဆုံးတွေ့ရှိခဲ့ရပြီးဒါဟာဆိုရင်အာဖရိကတိုက်အတွင်းပထမဆုံးကူးစက်ခံရသူလည်းဖြစ်ပါတယ်။တရုတ်နိုင်ငံတွင်မှကျန်းမာရေးလုပ်သား1,916ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးဒီထဲက6ဦးသေဆုံးခဲ့ရတယ်လို့လည်းတရုတ်ကျန်းမာရေးကော်မရှင်ဒုတိယအကြီးအကဲကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ဦးဆောင်တဲ့တရုတ်နယ်နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကတော့တရုတ်နိုင်ငံတွင်မှဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုစတင်စုံစမ်းနေကြပါတယ်။တရုတ်နိုင်ငံပြည်သူ့ကျန်းမာရေးဆိုင်ရာဥပဒေတွေပိုပြီးခိုင်မာအောင်လုပ်ဖို့တရုတ်သမ္မတရှီဂျင်းဖင်ကတောက်ကြံနေမှာပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒါစီရေးဆောင်ရွက်ချက်အဖြစ်နဲ့တရုတ်မှာငွေစက်ကူတွေတန့်ရှင်းရေးကိုပါဆောင်ရွက်နေပါတယ်။ဘဏ်တွေအနေနဲ့တတ်နိုင်သမျှငွေစက်ကူအသစ်တွေကိုပဲထုတ်ပေးဖို့အစိုးရကပြောဆိုထားပါတယ်။နောက်ငွေစက်ကူတွေကိုပိုးသတ်တဲ့အစီအစဉ်ကိုလည်းတရုတ်ကစတင်ဆောင်ရွက်နေပါတယ်။